အိန္ဒိယနိုင်ငံအရှေ့ဘက်ကျန်းဘင်္ဂလားဒေ့ရှ်နဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်မှာလူညုံရေးတိုးမြှင့်ချတာပြီးအိန္ဒိယတဲ့ခိုးဝင်လာမဲ့ရိုဟင်ဂျာမွတ်စလင်တွေကိုတားမြစ်ဖို့ငြိယုတ်ရေးမှုစည်းဘူးတွေကျင်ဆက်ဘုံတွေတုံးဖို့ညွှန်ကြားထားကြောင်းအိန္ဒိယအာဏာပိုင်တွေကပြောပါတယ်။အိန္ဒိယအရှေ့ဘက်ကျန်းအနောက်ဘင်္ဂောပြည်နယ်နယ်စပ်တစ်လျှောက်ကင်းလှည့်နေတဲ့နေကြားစောက်တပ်ဒုအကြီးအကဲ RP ဂျာရိုဆိုဝါကရိုဟင်ဂျာတွေကိုတားမြစ်ရမှာငြိယုတ်ရေးမှုစည်းဘူးတွေကျင်ဆက်ဘုံတွေတုံးဖို့တုတက်ကိုညွှန်ကြားထားကြောင်းပြောပါတယ်။ဝင်လာမဲ့ရိုဟင်ဂျာတွေကိုထိခိုက်ဒဏ်ရာရစေတာမျိုးဖမ်းဆီးတာမျိုးတွေမလုပ်ချင်သလိုအိန္ဒိယနိုင်ငံထဲမှာလည်းလက်မခံနိုင်ကြောင်းအိန္ဒိယနယ်ကြားစောက်တပ်အရာရှိကြီးတဦးကပြောပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဖြတ်ပြီးအိန္ဒိယထဲဝင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်4000လောက်ရှိနေတာပါ။သူတို့တွေကဒုက္ခသည်အဖြစ်မလျှောက်ရသေးသူတွေကိုတရားမဝင်ခိုးဝင်လာသူတွေအဖြစ်မူရင်းနိုင်ငံကိုပြန်ပို့သွားမယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကအိန္ဒိယပြည်ထောင်စုဝန်ကြီးရတ်နတ်စင်းကပြောပါတယ်ရိုဟင်ဂျာတွေပြန်ပို့မဲ့ကိစ္စအပေါ်အိန္ဒိယလူအခွင့်အရေးကော်မရှင် NHRC ကအိန္ဒိယအစိုးရကိုတတိပေးချက်ထုတ်ပြန်ထားပြီးမြန်မာနိုင်ငံမှာဖိနှိပ်ဆက်ဆံခံနေရတဲ့သူတို့တွေကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့တိုက်တွန်းထားပါတယ်